ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကျင်းပမဲ့ G20 ထိပ်သီးညီလာခံကိုတက်ရောက်ဖို့အတွက်ဥရောပတိုက်ကို၄ရက်ကြာခီးစဉ်အဖြစ်ဗုဒ္ဓဟူးနေ့ဝါရှင်တန်စံတော်ချိန်မနက်ပိုင်းကထွက်ခွာသွားတဲ့သမ္မတဒိုနယ်ထရမ့်ဟာပထမခီးတစ်ထောက်အဖြစ်ပိုလန်နိုင်ငံဝါဆောမြို့ကိုမကြာသေးခင်နိုင်ပိုင်းအတွင်းကပဲဆားရောက်သွားပြီဖြစ်ပါတယ်။သမ္မတထရမ့်ဟာဒီကနေ့ကြာသပတေးနေ့မှာတော့မြို့တော်ဝါဆောမှာရှိတဲ့တမိုင်းဝင်ခရာစင်စကီရင်းမြစ်မှာမေကွန်းပြောကြမှာဖြစ်ပါတယ်။သမ္မတထရမ့်ရဲ့ပိုလန်ခီးစဉ်ပေါ်ဒေသခံတွေရဲ့အမြင်သဘောထားတွေကိုကိုဇော်ဝင်းလိုင်စူးစီးတင်ပြထားတာပါ။
သမ္မတဒေါ်နယ်ထရမ့်ဟာဂျာမနီနိုင်ငံဟမ်ဘတ်မြို့မှာတောက်ကြနေစတင်မဲ့ G20 စီးပွားအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးဆွေးနွေးပွဲမှာတက်ခင်ပိုလန်နိုင်ငံဝါဆောမြို့ကိုတရက်ကြာတွားရောက်လည်ပတ်တာဖြစ်ပါတယ်။နေတိုမဟာမိတ်အဖွဲ့ပေါ်ထားတဲ့သူ့ရဲ့သဘောထားဥရုယာစီပြောင်းလဲမှုဆန်ရပါရစ်နိုင်ငံကသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်လိုက်တဲ့ကိစ္စအပြင်ရုရှားသမ္မတဗလာဒီမီပူတင်ကိုချီးကျူးပြောဆိုခဲ့တာတွေစတဲ့သူ့ရဲ့ policy ဘိုင်းဆန်ရရည်တည်ပြောဆိုမှုတွေအပေါ်ဥရောပတိုက်အတွင်းကာလရှည်ကြာဆွေးနွေးမှုတွေထွက်ပေါ်နေတဲ့အချိန်မှာပဲသမ္မတထရမ့်ဥရောပတိုက်ကိုရောက်ရှိသွားတာလည်းဖြစ်ပါတယ်။သမ္မတထရမ့်ဟာဒီကနေ့ကြာသပတေးနေ့မှာတော့မြို့တော်ဝါဆောမှာရှိတဲ့ကရာဇင်စကီယင်ပြင်မှာမိန့်ခွန်းပြောကြားဖို့ရှိတာကြောင့်ဒါဟာဥရောပတိုက်အတွင်းသမ္မတထရမ့်အနေနဲ့အများပြည်သူရှေ့မှာပထမဆုံးအကြိမ်မိန့်ခွန်းပြောကြားမှာလည်းဖြစ်ပါတယ်။ဒီယင်ပြင်ဟာအကျွမ်းမဲ့အာဏာရှင်စနစ်ကိုပိုလန်နိုင်ငံသားတွေတွန်းလှန်တဲ့နေရာမှာအရေးကြီးတဲ့အခန်းကဏ္ဍကနေပါဝင်ခဲ့တဲ့နေရာလည်းဖြစ်ပါတယ်။သမ္မတထရမ့်ပိုလန်နိုင်ငံကိုလာရောက်လည်ပတ်တဲ့အပေါ်ဒေသခံတွေကဘလို့သဘောထားတွေရှိကြပါသလဲ။အာဒမ်ကဇိုင်ဟိုရက်ကတော့
We are very happy that Mr. President of America would like to visit us here in Poland.
American သမ္မတကပိုလန်နိုင်ငံကိုလာလေတဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ်။အထူးသဖြင့်ပိုလန်နိုင်ငံသားတွေနဲ့ဝါဆောမြို့သားတွေအတွက်တမိုင်းဝင်မြို့တစ်မြို့ဖြစ်တဲ့ဒီမြို့ကိုလာလေတဲ့အတွက်ကျေးဇူးတင်ပါတယ်
။မာချင်းဇာပိုရိုစကီလိုဒေသခံအများစုကတော့အမေရိကန်နဲ့လုံခြုံရေးတိုးမြှင့်ဆောင်ရွက်မဲ့ကိစ္စကိုကြိုဆိုကြပါတယ
်။ In Warsaw which was the place which was completely eradicated during the Second World War.
ဒုတိယကမ္ဘာစစ်အတွင်းမှာဝါဆောမြို့ဟာလုံးဝမြေလံဖျက်ဆီးခံလိုက်ရတဲ့အတွက်လုံခြုံရေးနဲ့ပတ်သက်လို့အယံသတိထားကြပါတယ်။ပြီးတော့ကျွန်တော်တို့ဟာရန်လိုတဲ့ရုရှားရဲ့အိမ်နီးချင်းလည်းဖြစ်နေတယ်လေ
။ရုရှားနဲ့အဲ့ဒီလိုအိမ်နီးချင်းဖြစ်နေတဲ့အတွက်လည်းပိုလန်ဟာလုံခြုံရေးအရအာမခံရှိဖို့နေတိုမဟာမိတ်အဖွဲ့ကိုအားကိုးအားထားပြုနေရခြင်းဖြစ်တယ်လို့ပြောလာသူကတော့ဝါဆောတက္ကသိုလ်ကပါမောက္ခတူဖြစ်သူစပညာလဝက်ကီပ
ါ I think most people want to hear that the United States would keep its military presence in Poland
အများစုကတော့အမေရိကန်နေနဲ့သူ့ရဲ့တပ်ဖွဲ့တွေကိုပိုလန်မှာဆက်ပြီးထားတာကိုလိုလားကြပါတယ်ပြီးတော့ NATO မဟာမိတ်အဖွဲ့နဲ့အမေရိကန်ဆွေးနွေးကြမှာချုပ်ဆိုထားတဲ့စာချုပ်အပိုက်၅ပါးမဟာမိတ်အဖွဲ့ဝင်နိုင်ငံတစ်ခုကအကူအညီလိုအပ်တဲ့အခါလာရောက်အကူအညီပေးမယ်ဆိုတဲ့အချက်ကိုလည်းလိုက်နာကျင့်သုံးလိုက်မယ်လို့ညွှန်လဲရပါတယ
်ပိုလန်မှာရှိနေစဉ်အတွင်းစီးပွားရေးဆိုင်ရာကိစ္စရပ်ကိုဦးစားပေးဆွေးနွေးမှာဖြစ်ပါတယ်လောင်စာစီမိခိုအားထားရမှုရော့ကြရေးအတွက်ရည်ရွယ်လှုပ်ဆောင်တဲ့ 3C Initiative ထိပ်သီးဆွေးနွေးပွဲကိုသမ္မတထရမ့်တက်ရောက်မှာဖြစ်ပါတယ်။အမေရိကန်ကတင်သွင်းတဲ့သဘာဝဓာတ်ငွေတွေကိုအဓိကလက်ခံပေးနိုင်တဲ့နိုင်ငံဖြစ်ဖို့ပိုလန်ကမျှော်လင့်နေတာပါ။လက်ရှိအချိန်မှာတော့ပိုလန်နိုင်ငံဟာရုရှားကတင်သွင်းတဲ့ဓာတ်ငွေတွေအပေါ်မိခိုအားထားနေရတယ်လို့ပါမော့ခစပညာလက်ဝစ်ကီကပြောပါတယ
်။ We now get a lot of gas from Russia from Gazprom and they use it to blackmail us to blackmail Ukraine
အခုချိန်မှာတော့ကျွန်တော်တို့ဟာဓာတ်ငွေတွေကိုရုရှားနိုင်ငံက Gazprom ကုမ္ပဏီကနေပြီးတော့ရနေပါတယ်ရုရှားကအဲ့ဒါကိုအသုံးချပြီးတော့ပိုလန်နဲ့ Ukraine တို့ကိုအနိုင်ကျင့်တာအကြက်ကင်တာတွေလုပ်နေပါတယ
်ထောက်ခံသူတွေကတော့သမ္မတ Trump အစိုးရနဲ့ပိုလန်အစိုးရအကြားတူညီမှုတွေအများပြားရှိတယ်လို့ပြောကြပါတယ်ဒါပေမဲ့လည်းသမ္မတ Trump ရဲ့ခီးစဉ်ကြောင့်အရှိနဲ့အနောက်ဥရောပတိုက်အကြားရှိနေပြီဖြစ်တဲ့သဘောထားကွဲပြားမှုတွေပုံမူကြီးထွားလာစေနိုင်တယ်ဆိုပြီးစိုးရိမ်သူတွေလည်းရှိနေတာပါသမ္မတထရမ့်ဟာကြာသပတေးနေ့မှာပဲဂျာမနီနိုင်ငံကိုခီးဆက်မှာဖြစ်ပြီးတောက်ကြနေ့ G20 ထိပ်သီးဆွေးနွေးမစခင်ကြာသပတေးနေ့နောက်ပိုင်းမှာဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်သမ္မတထရမ့်နဲ့ရုရှားသမ္မတဗလာဒီမီပူတင်တို့နှစ်ဦးဟာညီလာခံပြင်ပမှာတီးခြားတွေ့ဆုံမှုရှိကြောင်းအမေရိကန်သမ္မတအင်မီရော်ကရောရုရှားအစိုးရဘက်ကပါအတည်ပြုပြောဆိုထားပါတယ်ခင်ဗျာ